အမေရိကန်ပြည်အောင်စုအနောက်ဘက်ချမ်းကနေအနောက်လယ်ပိုင်းနဲ့အရှေ့မြောက်ပိုင်းအထိစောင်းနှင်းမုန်တိုင်းကြားရောက်နေတဲ့အတွက်နှင်းတွေကျပြီးတော့ရေခဲလောက်အောင်အေးတဲ့မိုးရေရွာနောက်လေတွေတိုက်ပြီးနေရာတချို့မှာမီးတွေပြက်နေတယ်လို့ပဲလေရင်ခီးစင်ရာနဲ့ချီကိုလည်းဖြတ်ထားရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ထဲမှာမကြုံစမှုနှင်းမုန်တိုင်းကြားရောက်မယ်လို့သတိပေးချက်ထုတ်ထားပါတယ်။အမေရိကန်အနောက်လယ်ပိုင်းနဲ့အထက်ပိုင်းမှာရှိတဲ့မီနီယာပိုလစ်မြို့မှာနှင်းကတနအီကိုတစ်လက်မကနေနှစ်လက်မနှုန်းနဲ့မနေ့ကြာသားရင်းတွေကကြာခဲ့တာပါ။Wisconsin, Michigan, Illinois, Indiana နဲ့ New York ပြည်နယ်တွေမှာလူနေအိမ်နဲ့လုပ်ငန်းစုစုပေါင်းတသန်းလောက်ဟာကြာသပတေးတွေမနက်ပိုင်းအထိမိပြတ်နေခဲ့ပါတယ်။ flightweather.com ရဲ့စာရင်းအရတနင်္ဂနွေလုံးမှာလေယာဉ်ခီးစဉ်1300ကိုရွှေ့ဆိုင်းဒါမှမဟုတ်ဖြတ်ထားပါတယ်။အနောက်မြောက်ပိုင်းမှာရှိတဲ့ Washington ပြည်နယ်ကနေအရှေ့မြောက်ပိုင်း Massachusetts ပြည်နယ်အထိနေရာတော်များများမှာရာသီဥတုပြင်းထန်မဲ့သတိပေးချက်ထုတ်ပြန်ထားတာပါ။တချို့နေရာတွေမှာနှင်းက18လက်မလောက်အထိကျမှာဖြစ်ပြီးလေတိုက်နှုန်းတနအီမိုင်90နှုန်းနဲ့တိုက်ခတ်နိုင်တယ်လို့သတိပေးချက်ထုတ်ထားပါတယ်။အခုလိုပြည်နယ်တော်များများမှာအေးနေတဲ့တံကိုရင်ဆိုင်နေကြပေမဲ့တချို့ပြည်နယ်တွေမှာတော့ရာသီဥတုပူလာပြီးဒီလအပူချိန်စံချိန်တင်နိုင်တယ်လို့မိုးလေဝသဌာနကပြောထားပါတယ်ရှင်။